ရတိတော်မျိုးပေါ်မှာစစ်ဆောင်တွေအတွက်လက်ရှိဆောက်လုပ်နေတဲ့စစ်ဆောင်စခန်းတွေကိုဆက်မဆောက်ဘူး။ပြည်နေစုရဖွဲ့ကတမ်းမြေလိုက်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်မြောက်ပိုင်းကအစိုးရနဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာရတိတော်မျိုးပေါ်မှာ3000နီးပါးရှိတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်။လက်ရှိချိန်မှာရတိတော်မျိုးပေါ်မှာစစ်ဆောင်တွေဟာများလာတာကြောင့်စစ်ဝတ်နေရတွေခက်ခဲလာတယ်လို့စစ်ဆောင်တွေနေထိုင်ဖို့အတွက်အဆောက်အဦတွေမလုံလောက်တာကြောင့်လွတ်တော်ကိုယ်စားလှယ်တွေဥဆောင်ပြီးတော့အဆောင်တွေဆောက်လုပ်နေကြတာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကပြောပါတယ
်။ကျေရတော့ဒီ100လောက်နေပါနေဖို့တော့ရနေပြီဒါမဲ့ကျမတို့ကအကာရီကာလာခြေဘီကိုတခဲခြေဘီတခဲလောက်တာကိုအဲ့တော့တအိမ်နဲ့တအိမ်ချပြီးချတာတော့မရှိဘူးကျမတို့ဟိုအမိုးမိုးပြီးပြီးနောက်တစ်ခါဟိုအမင်းလောက်ပြီးပြီးပေါ့နော်အဲ့လိုအကာလောက်ဖို့ပဲရှိပါတော့တယ်တကယ်တော့နေမေဆိုရင်တော့နေလို့ရတဲ့အခြေအနေပဲရှိနေပါပြီ
စစ်ဆောင်တွေအတွက်ဆောက်လုပ်နေတာကိုတူးရှင်းဖြစ်စေအဖွဲ့စည်းနဲ့ဖြစ်စေဆက်မဆောက်ဖို့အတွက်ရခိုင်ပြည်နယ်စိုးရအဖွဲ့ကဒီကနေ့မှပဲစထုတ်ပြီးတော့တားမြစ်လိုက်တယ်လို့ဒေါ်ခင်စောဝေကဆက်ပြောပါတယ
်ဟုတ်ကဲ့ပါကျမတို့ကတော့ဟိုပါပေါ့နော်ဒါပဲဖြစ်ဖြစ်စိတ်မကောင်းပါဘူးဟိုကျမတို့ကိုကျမတို့ယုံကြည်တယ်ကျမတို့ဒီပြည်သူကတင်မြောက်ထားတယ်တို့တော်ကိုယ်တိုင်တူးဖြစ်တယ်အဲပြည်သူတွေရဲ့အခက်အခဲကိုကျမတို့ဖြေရှင်းရဖို့တာဝန်လည်းရှိတယ်လို့ကျမတို့ကိုယ့်ကိုယုံကြည်တဲ့အတွက်အဲဒီလိုမျိုးဟိုကျမတို့ဆောင်ရွက်ဖြေရှင်းဖြစ်ပါတယ်ကကိုအတွက်လည်းမဟုတ်ဘူးเนาะကိုကိုမေးပေးလိုက်တဲ့ပြည်သူတွေအခက်ခဲကျန်လာရေးနောက်တစ်ခါ COVID-19 နဲ့ပတ်သက်လို့ဟိုနိုင်ငံအနိုင်ငံလုံးမှာတောင်းထားကြတဲ့ဒါကိုတိုက်ခတ်ဖို့ကြိုးစားနေကြပါတယ်เนาะဆိုတော့ဒီလိုအချိန်မှာအစိုးရမှလည်းအရင်အလုံးများနေတဲ့အချိန်ဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကတက်နိုင်တဲ့ဖက်ကကူခဲ့သဘောနဲ့သူတို့ကိုပေါ့เนาะလူစုဖွဲ့တဲ့သဘောနဲ့ကောင်းကောင်းမွန်မွန်နေလို့ရအောင်ပြည်သူဆောင်ရွက်ထားတာဖြစ်ပါတယ်เนาะဒါပေမဲ့အစိုးရအနေနဲ့တော့တော်တော်ပေါ့နော်ကျမအနေနဲ့ဘုံဝင်နေနေပြောရတယ်ဆိုရင်ဒါကတော့မကန်ခွင့်တင်ပါဘူးဟိုကျမတို့နဲ့ဟိုပေါ့နော်ခေါ်ယူဆွေးနွေးတင်နေလို့ကျမပြောချင်ပါတယ
်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြသူတွေအတွက်ပြည်နေစုရအနေနဲ့မြို့နယ်6ခုမှာစစ်ဆောင်စခန်း9ခုတည်ဆောက်ထားပြီးဖြစ်တယ်လို့လိုအပ်တဲ့စစ်ဆောင်စခန်းတွေထပ်ဆောက်ပေးဖို့စီစဉ်နေတယ်လို့လည်းအဲ့ဒီတာမြင့်စာထဲမှာဖော်ပြထားတာလည်းဖြစ်ပါတယ်စစ်ဆောင်စခန်းတွေဆောက်လုပ်နေတာကိုတာမြင့်တာနဲ့ပတ်သက်ပြီးရခိုင်ပြည်နေစုရအဖွဲ့ပြောခွင့်ရသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းတုံ့ပြန်ဖြေကြားမှုမရှိခဲ့ပါဘူးအစိုးရကဆောက်လုပ်ပေးထားတဲ့စစ်ဆောင်စခန်းတွေဟာမြို့ပေါ်နဲ့ဝေလွန်တယ်လို့နေမြေနေထားကိုလွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေနဲ့တိုင်ပင်ပြီးဆောက်လုပ်ထားတာမဟုတ်တာကြောင့်စစ်ဆောင်တွေအနေနဲ့အဲ့ဒီစခန်းတွေမှာနေထိုင်ဖို့အဆင်မပြေဘူးလို့လည်းစစ်ဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်ရသေးတော်မြို့နယ်မှာခုဆောက်လုပ်ထားတဲ့စစ်ဆောင်စခန်းတွေကိုဆက်မဆောက်ဖို့တာမြင့်ထားတာကြောင့်နောက်ထပ်ဘာဆက်လုပ်ရမလဲဆိုတာကိုဆွေးနွေးသွားမှာဖြစ်တယ်လို့ဒေါ်ခင်စောဝေကပြောပါတယ
်။သူတို့အနေနဲ့စာထုတ်တယ်ဆိုတော့လေသူတို့ကတော့ဟိုပါဘော့လုတ်ပိုင်ခွင့်ရှိတဲ့အစိုးရတည်းရဲ့ဖြစ်ပါ။ကျမတို့ကတော့ပြည်သူကိုယ်စားလှယ်တာရှိတယ်လုတ်ပိုင်ခွင့်လည်းမရှိဘူးအာဏာလည်းမရှိပါဘူးเนาะအဲ့တည်းကြောင့်ဒီစစ်ဘေးချောင်စခန်းတွေကိုရှင်းဆက်ပေါ်ဖို့အတွက်ဘလို့စီမံမှုတွေကျမတို့ထပ်လုပ်မလဲဆိုတာကိုကျမတို့ထပ်ပြီးဆွေးနွေးဖို့အစီအစဉ်တော့ရှိပါတယ်
ရခိုင်မြောက်ပိုင်းမှာလက်ရှိချိန်ထိတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေသလိုစစ်ဆောင်ဥယျာဉ်တွေဟာလည်းနေ့စဉ်နဲ့မျှတိုးလာနေပါတယ်လက်ရှိချိန်မှာရသေးတော်မျိုးနယ်မှာရှိတဲ့စစ်ဆောင်စခန်းတွေဟာမြေကြီးပေါ်မှာကတ်တူဆက်ခုလေးတွေခင်းပြီးနေထိုင်နေရဖြစ်ပြီးဒီအပိုင်းတွင်းမှာမိုးရွာသွန်းမှုတွေရှိနေတာကြောင့်သူတို့အနေနဲ့စောက်ဝဲနေရဲ့အပြင်ကျန်းမာရေးအတွက်ပါစိုးရင်ရတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်ပခအတွင်းမှာအရသားတွေခုလိုဘေးတောက်ခတ်ရောက်တာရှိသလိုထိခိုက်တိုက်ဆုံမှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်